အမေရိကန်ကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုတွေအာရှဒေသမှာတိုးချဲ့ဆောင်ရွက်ဖို့အမေရိကန်နိုင်ငံသားဝန်ကြီးကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံပါဝင်တဲ့ Indo-Pacific ဒေသအတွင်းအမေရိကန်ဘက်ကစီးပွားရေးအရာပုံပြီးတော့ယင်းနှိမ့်နှံဆောင်ရွက်ဖို့ပြောဆိုထားပေမဲ့မြန်မာနိုင်ငံအနေထားရတော့အမေရိကန်ယင်းနှိမ့်နှံမှုတွေပိုးပြီးတော့ဝင်ရောက်လာနိုင်ဖို့အခြေအနေမရှိသေးတဲ့အကြောင်းမြန်မာစီးပွားရေးအတိုင်းအဝိုင်းကသုံးသပ်ကြပါတယ်။မက်တကီထိုက်ကစူးစီးတင်ဆက်ထားပါတယ်ရှင်။
Indo-Pacific ဒေသတွင်းအမေရိကန်ယင်းနှိမ့်နှံမှုတွေတိုးမြှင့်ဆောင်ရွက်မှုနဲ့အတူဒေသရင်းပွင့်လင်းလွတ်လပ်မှုကိုရည်ရွယ်တဲ့အမေရိကန်ရဲ့မျှော်မှန်းချက်ကိုနိုင်ငံခြားရေးဝန်ကြီးကထုတ်ဖော်ပြောဆိုလိုက်ပါတယ်။အာရှဒေသကိုအလားအလာရှိတဲ့မဟာဗျူဟာမြောက်ကုန်သွယ်ရေးမိတ်ဖက်တွေအဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးကအခိုင်အမာပြောဆိုလိုက်ပြီးအမေရိကန်တို့အနေနဲ့စိုးမိုးချေလှယ်ဖို့မဟုတ်ဘဲမိတ်ဖက်တွေအဖြစ်ပဲလိုလားတယ်ဆိုတာကိုလည်းပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံတချို့ကိုခီးသွားဖို့ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကမနေ့တနင်္လာနေ့တုန်းကအမေရိကန်ကုန်သွယ်ကြီးများအသင်းမှပြောကြားတဲ့မိန့်ခွန်းမှာတော့အခုလိုထည့်သွင်းပြောဆိုခဲ့ပါတယ
် It is clearly in America's strategic interest to deepen engagement in the region. More than 1/3 of the global population is
အမေရိကန်ရဲ့မဟာဗျူဟာအရဒေသတွင်းမှာပိုပြီးထိတွေ့ဆက်ဆံဖို့ဖြစ်ပါတယ်။ကမ္ဘာလူဦးရေရဲ့သုံးပုံတစ်ပုံကျော်ကအဲ့ဒီဒေသတွင်းမှာရှိပါတယ်။တရုတ်၊ဂျပန်၊အိန္ဒိယ၊အမေရိကန်တို့လိုကမ္ဘာစီးပွားရေးအင်အားအကြီးဆုံး6နိုင်ငံမှာ4နိုင်ငံက Indo-Pacific ဒေသတွေမှာရှိပါတယ်။နောက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအတိုင်းဝိုင်းတွေက10နိုင်ငံဟာဆိုရင်လည်းကမ္ဘာပေါ်မှာစီးပွားရေးဖွံ့ဖြိုးမှုအများဆုံးဖြစ်ပြီးအမေရိကန်ထုတ်ကုန်တွေရဲ့အဓိကဝယ်လက်လည်းဖြစ်ပါတယ်။အမေရိကန်ပြည်သူတွေအတွက်စီးပွားရေးအကျိုးအမြတ်တွေရဖို့တည်ကြနေတာကြောင့်သမ္မတထရန့်အနေနဲ့ဒီအခွင့်အရေးကိုအစွမ်းကုန်အသုံးချမှာပါ။
အမေရိကန်ရဲ့ Indo-Pacific အရေးမျှော်မှန်းချက်ထဲမှာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကတကယ့်ကိုအရေးပါကြောင်းနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ Indo-Pacific ဒေသတွင်းအမေရိကန်စီးပွားရေးဂရိကဝတ်အတွေ့ကနဦးရှံဘုံွေအဖြစ်အမေရိကန်ဒေါ်လာ113သန်းပေးအပ်မယ်အကြောင်းလဲမနေ့တနင်္လာနေ့မှာဝန်ကြီးကကြေညာပါတယ်။ဂန္ဓာ3ရပ်ပါမဲ့ဒီအစီအစဉ်ထဲမှာအရှိတောင်အာရှနိုင်ငံများအသင်းဝင်နိုင်ငံတွေအတွက်ဤပညာစွန့်အင်နဲ့အခြေခံအဆောက်အုံတိဆောက်ရေးတို့အတွက်ရန်ပုံငွေလဲပါဝင်ပါတယ်။ Indo-Pacific ဒေသတွင်းအမေရိကန်စီးပွားရေးယင်းနှိမ့်နှံမှုတွေတိုးမြှင့်ဆောင်ရွက်ဖို့ပိုင်ဖြတ်ထားတာမှာမြန်မာနိုင်ငံတွင်အမေရိကန်ယင်းနှိမ့်နှံမှုတွေတိုးတက်လာဖို့အလားအလာရှိသလားဆိုတဲ့အပေါ်မှာတော့စီးပွားရေးလုပ်ငန်းရှင်ဒေါက်တာစိုးထွန်းကအခုလိုသုံးသပ်ပါတယ
်။နားလာတော့ကျွန်တော်မြင်လာတော့ဒါဟိုအမေရိကန်အစိုးရရဲ့ပေါ်တဲ့စီးပွားမှုတွေလားပေါ့နော်။သူကအနေနဲ့ဒီယင်းနှိမ့်နှံမှုတွေကိုတွန်းအားပေးမယ်ဆိုတော့လည်းကောင်းတာပေါ့။ဒါပေမဲ့ကျွန်တော်တို့ကဒီနောက်ပိုင်းမှာဒီရခိုင်ရေးခင်းဖြစ်ပြီးတဲ့နောက်ပိုင်းရခိုင်ရေးဖြစ်ပြီးတဲ့နောက်ပိုင်းမှာတော့ဒါအမေရိကန်အစိုးရကိုကျွန်တော် EU နိုင်ငံရဲ့ယင်းနှိမ့်နှံမှုကတော့လေစိတ်ဝင်စားမှုလျှော့ချလာတာ။ကျွန်တော်တို့ကတော့ဒါအမေရိကန်ထွက်ကုန်တွေကိုကျွန်တော်တို့သဘောကျတာလေ။ဒီမှာကားဆိုကျွန်တော်တို့ဒီမှာ Ford ကားတော့ကျွန်တော်တို့လက်ရှိအဲဒီဘဝမှာတော့ထုတ်လုပ်နေရရှိတာပေါ့နော်။အကြောတော့သဘောကျပါတ
ယ်ပြီးခဲ့တဲ့နှစ်အတွင်းရခိုင်ပြည်နယ်ပြည်ပခါကြောင့်ရိုဟင်ဂျာမွတ်စလင်တိတ်နေချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စကိုမဖြေရှင်းနိုင်သေးတဲ့အခြေအနေမှာမြန်မာနိုင်ငံတွင်းခရီးသွားလုပ်ငန်းနောက်နိုင်ငံတကာယင်းနှီးမြှုပ်နှံမှုတွေအပေါ်သက်ရောက်မှုရှိနေတာပါမြန်မာအစိုးရဘက်ကထွက်ပြေးရသူတွေကိုစီးစစ်လက်ခံမယ်လို့ကတိပြုထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သင့်မခံသလိုကုလသမဂ္ဂရဲ့အချက်လက်ရှာအဖွဲ့ကုလအထူးကိုစလေတို့ကိုလည်းပြည်ဝင်ခွင့်ပိတ်ပင်ထားစေဖြစ်ပါတယ်
။မန်တကီထိုက်တင်ဆက်ပြထားအဖြစ်ပါတယ်။